Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ14ရက်အင်္ဂါနေ့ညနေ6:00-9:00အစီအစဉ်တွေကို92မီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါကုန်းသွယ်ရင်းနဲ့မြောက်ကိုရီးယားအရေးအလေးထားဆွေးနွေးခဲ့တဲ့အမေရိကန်သမ္မတရဲ့အာရှ၅နိုင်ငံခီးစဉ်ကဒီကနေ့ပြီးဆုံးပါပြီ။ဖိလစ်ပိုင်မှာအာဆီယံအစည်းအဝေးတွေတက်ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့တရားတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာတွေဘေးကင်းစွာနေရင်းပြန်နိုင်ရေးဆောင်ရွက်ဖို့ကုလအထွေထွေမှုချုပ်နောက်ကနေဒါဝန်ကြီးချုပ်တို့ကလည်းမြန်မာကိုတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်။
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့အမေရိကန်သမ္မတရဲ့အာရှ၅နိုင်ငံခီးစဉ်တွင်အဲ့ဒီနိုင်ငံတွေကလူခွင့်ရချိုးဖောက်မှုတွေအတွက်ဖိအားပေးပြောဆိုခဲ့တာမျိုးမရှိတဲ့ပေါ်လူခွင့်ရဖွဲ့တွေကပြည်တင်ဝေဖန်လိုက်တဲ့အကြောင်းနဲ့တူနားဆင်ကြရမှာက
ဒါကြီးကတော့မနေ့ကလည်းပဲထားပြီးတော့ဒေါ်တော်ပြင်းပြင်းထန်ထန်ဖြစ်ကြ။ဒိုက်ပူပြင်းလာတဲ့ဥစ္စာကတော့ခေရင်းလေးကလေးကစားပြီးတော့ဒိုက်ပူကလည်းတစ်နေ့ပေါ်ပြင်းလာတယ
်။ရခိုင်တပ်ဖွဲ့ AA ရဲ့ပြင်ကြားရေးတာဝန်ခံခိုင်သူကပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်။ဒီအကြောင်းတွေနဲ့အတူထိုင်းမြန်မာနယ်စပ်ရှိကရင်ဒုက္ခသည်စခန်းကအခြေအနေနိုင်ငံတကာတန်တမန်တွေတွားရောက်လည်လာခဲ့တဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်းတဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
စီစဉ်ထားတဲ့အချိန်ထက်နောက်ကျပြီးကျင်းပခဲ့တဲ့နိုင်ငံ18နိုင်ငံပါအရှင်းအာရှထိပ်သီးညီလာခံကိုအမေရိကန်သမ္မတတက်ရောက်မဲ့ကိစ္စကိုအချိန်ကပ်ပြီးတော့ဖျက်လိုက်ပါတယ်။ထိပ်သီးညီလာခံကိုမတက်တော့ဘဲသမ္မတထရန့်ကဖိလစ်ပိုင်ကနေထွက်ခွာဖို့ Air Force One လေယာဉ်စီကိုထွက်ခွာခဲ့တာပါ။သမ္မတရဲ့လေယာဉ်ကအရင်စီစဉ်ထားတဲ့အချိန်ထက်နိုင်ဝက်ဆော့ပြီးဖိလစ်ပိုင်နိုင်ငံတကာလေဆိပ်ကနေထွက်ခွာခဲ့ပါတယ်။ထိပ်သီးညီလာခံမှာတော့သမ္မတထရန့်ရဲ့အစားနိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်ပါတယ်။ညီလာခံမှာပြောမယ်မိန့်ခွန်းကိုလည်းအစောပိုင်းမှာအရှိတောင်အာရှနိုင်ငံများအတင်အာဆီယံခေါင်းဆောင်တွေနဲ့နေလေစာစားပွဲအတွင်ပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဘူရိုကရှင်းလင်းပါတယ်။ဖိလစ်ပိုင်မှာမူလအစီအစဉ်ထက်တရက်ပိုပြီးနေဖို့ရက်တိုးလိုက်ရတဲ့အကြောင်းရင်းကအရေးပါတဲ့ဒေတာရင်းမှာပြောအဆိုင်ရာဆွေးနွေးပွဲတစ်ခုဖြစ်တဲ့အရှိအာရှညီလာခံကိုသမ္မတထရန့်တက်ရောက်နိုင်ဖို့ဖြစ်ပါတယ်။12ရက်ကြာအာရှ၅နိုင်ငံခီးစဉ်ပြီးအမေရိကန်သမ္မတကမူဝါဒရေးရာအရေးပါတဲ့ကြေညာချက်တွေထုတ်ခဲ့တာမရှိပေမဲ့လို့နိုင်ငံအကြီးအကဲတွေနဲ့မိတ်ဆွေဖွဲ့နိုင်ခဲ့တယ်လို့သမ္မတကပြောဆိုပြီးတိတ်ကိုအောင်မြင်တဲ့ခီးစဉ်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။အနည်းဆုံးဒေါ်လာ300ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေရရှိခဲ့တဲ့အကြောင်းသမ္မတထရန့်ကပြောဆိုပြီးမဲ့အသေးစိတ်ကိုတော့မပြောပါဘူး။နိုင်ငံစုံပါဝင်တဲ့ပစိဖိတ်သမုဒ္ဒရာရဲဝန်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP လိုမျိုးကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်ဆိုရဘက်ကလက်မခံမဲနှစ်နိုင်ငံချင်းစီးပွားရေးသဘောတူညီချက်တွေကိုသာလိုလားတယ်ဆိုတာကိုလည်းအခုခီးစဉ်အတွင်းသမ္မတထရန့်ကထပ်လောင်းဖော်ပြခဲ့တာပါ။အာရှခီးစဉ်နဲ့ပတ်သက်ပြီးကြေပြန့်တဲ့ကြေညာချက်ကိုတော့လာမယ့်ဗုဒ္ဓနေ့ဒါမှမဟုတ်လေကြာသပတေးနေ့လောက်မှထုတ်ပြန်မယ်လို့ပြောဆိုထားပါတယ်ရှင်။
2016 American သမ္မတရွေးကောက်ပွဲဂါလာနဲ့ရွေးကောက်ပွဲအပြီးဂါလာတွေမှာ WikiLeaks ရဲ့ Twitter ကနေသူ့ကိုတီးတန့်ပေးပို့ခဲ့တဲ့စာရီကိုသမ္မတဒေါ်နယ်ထရမ့်ရဲ့သားကထုတ်ပြန်လိုက်ပါတယ်။တီးတန့်ဆက်သွယ်မှုတွေရှိခဲ့တဲ့အကြောင်းအထောက်အထားတွေရခဲ့တဲ့ The Atlantic စာဆောင်ကပထမဆုံးအကြိမ်သတင်းဖော်ပြခဲ့ပြီးနောက်ပိုင်းအကြံမှာပဲဒေါ်နယ်ထရမ့် Jr. က WikiLeaks နဲ့တီးတန့်အဆက်အသွယ်တွေကိုထုတ်ပြန်ခဲ့တယ်လို့အပြန်အလှန်ရေးသားထားတဲ့စာရီဟာလည်းသိအရေးမကြီးတဲ့သဘောမျိုး Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။WikiLeaks နဲ့ပဲပေါင်းဆောင်က PRP ခံရတဲ့ WikiLeaks တီထောင်သူ Julian Assange တို့ဟာသူတို့ကိုလူသိများလာအောင်ကြိုပမ်းချက်တစ်စိတ်တစ်ပိုင်းအဖြစ် Trump Jr. ကိုဆက်သွဲတဲ့သဘောမျိုးလဲဆရစ်ထဲမှာတွေ့ရပါတယ်။2016 September နဲ့2019 July အတွင်း WikiLeaks ဘက်က Trump Jr. ကိုအကြိမ်အတော်များများစာရေးသားပေးပို့ခဲ့ကြောင်းလဲ The Atlantic စာဆောင်ကဖော်ပြပါရတယ်။စာအတော်များများကို Trump Jr. ကလစ်လျူရှူထားပေမဲ့၃ချိန်အကြောင်းပြန်ခဲ့ပါရတယ်။စာတစ်စောင်ထဲမှာတော့သမ္မတ Trump ကိုဆက်ညင်တဲ့ website ရဲ့နောက်ကွယ်မှာဘသူတွေရှိနေတယ်လဲဆိုတာ WikiLeaks ကသိလို့ကြောင်းမေးမြန်းမှုကိုတော့စုံစမ်းကြည့်မယ်ဆိုပြီးပြန်ကြားထားပါရယ် WikiLeaks ပေးပို့လာတဲ့စာတိုင်းကို Trump Jr. ကအကြောင်းမပြပေမဲ့နောက်ပိုင်းသမ္မတဖြစ်လာခဲ့တဲ့ Donald Trump ရဲ့နှိစက်မှုရှိသူအဖြစ်သူ့ကိုအတုံးချဖို့ကြိုးစားလာတဲ့ WikiLeaks ကိုပစ်ပယ်တာမျိုးလုပ်ခဲ့တာတော့မရှိပါဘူး။စာအဆက်အသွယ်ရှိခဲ့တဲ့အကြောင်းအတိမပြုနိုင်ဘူးလို့အစောပိုင်းမှာ Julian Assange ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပေမဲ့နောက်ပိုင်းမှာတော့လူသိများအောင်လုပ်ဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုခဲ့ပါရယ်။
American Outlook တို့တရားရေးကော်မတီရှင်းပေါက်မှာဒီကနေ့အင်္ဂါနေ့မှာတော့ရှင်းနေချုပ် Jeff Sessions ထွက်ဆိုဖို့ရှိနေပါတယ်။American Congress လွှတ်တော်က Republican တွေဘက်ကထောက်ပြထားတဲ့ကိစ္စတချို့ကိုစုံစမ်းစစ်ဆေးဖို့တင့်မတင့် American တရားရေးဌာနကစစ်ဆေးဖို့ရှင်းနေချုပ်ညွှန်ကြားထားတဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းခံရမယ့်အလားအလာရှိနေပါတယ်။ ဒီနေ့အစောပိုင်းတော့ကလွှတ်တော်အမှတ်တွေစင်ပြုစုပေးပို့ထားတဲ့စာရဲကကိစ္စရပ်တွေကိုသုံးသပ်ဖို့အတွက်အကြီးတန်းအစိုးရရှေ့နေတွေကိုရှေ့နေချုပ် Jeff Sessions ကညွှန်ကြားထားတယ်လို့လက်ထောက်ရှေ့နေချုပ် Stephen Boyd ကမနေ့တနင်္လာနေ့ကအောက်လွှတ်တော်တရားရေးကော်မတီထံကိုပေးပို့တဲ့စာမှာပြောဆိုထားတာပါClinton Foundation ကိုစုစည်းစစ်ဆေးဖို့အထူးစိန်စမ်းရေးမှုတူခန့်အပ်ဖို့ပြီးခဲ့တဲ့ဇူလိုင်လမှာပဲကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ် Robert Goodlatte ကရှင်းနေချုပ် session ကိုပြောဆိုထားတာပါဒါအပြင် Hillary Clinton နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူစဉ်ကာလအတွင်းကိုပိုင် email စာမှာအစာပါအသုံးပြုခဲ့မှုသူမရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့နိုင်ငံလုံးဆိုင်ရာ Democratic Party ကော်မတီကြားပူးပေါင်းကြံစည်ခဲ့မှုဆွဆွဲချက်သမရဟောင်းအိုဘားမားလက်ထက်ကအမေရိကန်ယူရေနီယံတပ်တူတွင်းတွေကိုရုရှားနောက်ွယ်ကပတ်သက်နေတဲ့ကုမ္ပဏီတစ်ခုကဝယ်ယူခဲ့တဲ့ကိစ္စတွေလည်းပါဝင်ပါတယ်။2016ခုနှစ်အမေရိကန်သမရရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးလဲစစ်ဆေးဖို့ကိုလည်းလွှတ်တော်အမတ်တွေရဲ့ပေးစာမှာတိုက်တွန်းထားပါတယ်ရှင်။
ရုရှားအစိုးရကထိန်းချုပ်ထားတဲ့ RT သတင်းဌာနကအမေရိကန်ပြည်ထောင်စုမှာပြည်ပလုပ်ငန်းတစ်ခုအဖြစ်မှတ်ပုံတင်ထားတယ်လို့အမေရိကန်တရားရေးဌာနကပြောပါရယ် RT သတင်းဌာနအနေနဲ့သတင်းလာနေနောက်ဆုံးထားပြီးသူရဲ့လုပ်ငန်းတွေကိုမှတ်ပုံတင်ဖို့ဒါမှမဟုတ်တရားဥပဒေအတိုင်းရင်ဆိုင်ဖို့အမေရိကန်တာဝန်ရှိသူတွေကအကြောင်းကြားထားပါရယ်တရားဝင်အရေးယူရာနဲ့လုပ်ငန်းမှတ်ပုံတင်ဖို့ဆိုတဲ့အချက်တစ်ခုထဲကဒုတိယတစ်ချက်ကိုရွေးပါရယ်လို့ RT သတင်းဌာနရဲ့အက်ဒီတာချုပ်မာဂရီတာဆီမွန်ယာက Twitter ဆက်မျက်နှာမှာသတင်းလာနေကရေးပါရယ် RT သတင်းဌာနကိုမှတ်ပုံတင်ဖို့အမေရိကန်တို့ရဲ့တောင်းဆိုချက်ဟာရုရှားနိုင်ငံဘက်ကအလားတူတောင်းဆိုမှုတွေရှိထားတာကြောင့်ဖြစ်ကောင်းဖြစ်နိုင်ပါတယ်။အမေရိကန်လွှတ်တော်ကငွေကြေးထောက်ပံ့ထားတဲ့ရုရှားနိုင်ငံထဲမှာရှိနေတဲ့ VOA American အသံနဲ့ RFE လွှတ်လပ်တဲ့ဥရောပရေဒီယိုသတင်းဌာနတွေကိုရုရှားအစိုးရထံမှတ်ပုံတင်ဖို့အတင်းကျပ်တွန်းအားပေးမယ်လို့ပြီးခဲ့တဲ့သတင်းမှမှပြောကြားခဲ့တာပါ။အမေရိကန်မှာရှိတဲ့ RT သတင်းဌာနကမှတ်ပုံတင်ရမယ်ဆိုရင် RT ရဲ့လုပ်ငန်းရပ်တွေနှောင့်နှေးစေမှာဖြစ်တယ်လို့ဝန်ထမ်းတွေရဲ့လာစာအပအဝင်နေရာလိပ်စာတွေကိုလူသိရှင်းများထုတ်ပြန်မှုဖြစ်လာစေမှာဖြစ်တဲ့အတွက်ဆိုပြီးမှတ်ပုံတင်ရေးကို RT ဘက်ကဆန့်ကျင်ပြောဆိုထားတာဖြစ်ပါတယ်။
ဗီယိုအမေရိကန်အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူကုန်သိပ်ခါနဲ့အညီဌာနေပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ခွင့်နဲ့ပတ်သက်ပြီးကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကအရှေ့တောင်အာရှနိုင်ငံများအသင်းထိပ်သီးညီလာခံမှာကုလအထွေမှုချုပ်ကခုလိုတိုက်တွန်းခဲ့တာလို့ကြေညာချက်မှာဖော်ပြပါတယ်။တစ်ဆက်တည်းမှာပဲဒီကနေ့မနီလာမှာကျင်းပတဲ့အာဆီယံကနေဒါထိပ်သီးညီလာခံမှာလည်းကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဘင်္ဂလားဒေ့ရှ်ဘက်ရောက်ရှိနေတဲ့မွတ်စလင်တွေဌာနေပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်
။ Canada will continue to support ASEAN's humanitarian and political efforts to find a sustainable and just solution to the ongoing crisis and we will also
continue to support ASEAN's humanitarian and political efforts to find a sustainable and just solution to the ongoing crisis. ဌာနေပြန်နိုင်ရေးအတွက်မြန်မာဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့ကနေဒါနိုင်ငံကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လက်ရှိဖြစ်နေတဲ့ပြဿနာတွေပြေလည်ဖို့ရေရှည်တည်တဲ့နဲ့ဖြေရှင်းချက်တစ်ခုရရှိနိုင်ရေးအာဆီယံနိုင်ငံတွေရဲ့လူသားချင်းစာနာထောက်ထားမှုနိုင်ငံရေးအရာကြိုးပမ်းမှုတွေကိုလည်းကနေဒါကဆက်ပြီးထောက်ခံသွားမယ်လို့ဝန်ကြီးချုပ်ကပြောဆိုခဲ့တာပါနိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံဆွေးနွေးခဲ့တဲ့ကနေဒါဝန်ကြီးချုပ်ကဒီပြဿနာကိုငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအထောက်အကူဖြစ်စေမယ်ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအလေးထားဆောင်ရွက်ဖို့အရေးကြီးတဲ့အချက်တွေကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ်မနီလာမြို့တော်ကအာဆီယံထိပ်သီးဆွေးနွေးပွဲတွေအတွင်းဒီကနေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အစည်းအဝေးတွေပြင်ပမှာတီးခြားတွေ့ဆုံဆွေးနွေးပါတယ်မြန်မာနိုင်ငံနေပြည်တော်ကိုမနေ့ပြန်လာရောက်ဖို့ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်အတွင်းမှာလည်းရိုဟင်ဂျာတွေအရေးဆွေးနွေးမယ်လို့ခန့်မှန်းရပါတယ်ရှင်
အီရန်နိုင်ငံမှာလူတွေအများအပြားတည်ကြည်ခဲ့ရတဲ့အင်အားပြင်းကလေးလှုပ်ခဲ့တဲ့ဒေသပြန်လည်ထူထောင်ရေးအစိုးရအနေနဲ့အများဆုံးဆောင်ရွက်သွားမယ်လို့အီရန်သမ္မတဟိုဆင်ရိုဟာနီကသတိပေးပြောဆိုထားပါတယ်။တင်းနှင်းတွေနေညာကလှုပ်သွားခဲ့တဲ့ငလင်းညောင်းတည်ဆုံသွားသူတွေအတွက်ဒီကနေ့အင်အားနေကိုဝန်ထမ်းချင်းအထိမ်းမှန်းနေအဖြစ်အစိုးရကသတ်မှတ်ထားပါတယ်။တောတောင်ထူထပ်တဲ့အီရန်နဲ့အီရတ်နယ်စပ်မှာပြင်အား9.3ရှိတဲ့ငလင်းလှုပ်သွားခဲ့တာမှာငလင်းတန်းအပြင်းထန်ဆုံးခံစားခဲ့ရတဲ့ကာမန်ရှာစ်ဒေသကိုတွားရောက်ကြည့်ရှင်အတွင်းသမ္မတရိုဟာနီကသတိပေးပြောခဲ့တာဖြစ်ပါတယ်။ငလင်းတန်းတင့်သူတွေကို ကူညီဖို့အီရန်နဲ့အီရတ်နိုင်ငံစလုံးကကက်ဆယ်ရေးအဖွဲ့တွေဆီလို့ထားပါတယ်။ခွန်တရမ3ပြင်းအားရှိတဲ့ငလင်းနဲ့နောက်ဆက်တွဲငလင်းတွေကြောင့်လူပေါင်း430ထက်မနည်းသေဆုံးရသလို9000ကျော်ဒဏ်ရာရခဲ့ပါတယ်။အီရတ်နိုင်ငံဘက်မှာတော့သေဆုံးသူ9ဦးရှိတဲ့အကြောင်းအီရတ်အရာရှိတွေကပြောပါတယ်။ဆေးရုံတွေမှာလည်းဒဏ်ရာရသူတွေနဲ့ပြင်းထန်နေပါတယ်။ငလင်းဟာအီရတ်နိုင်ငံကတ်ဒေသဟာလဘဂျပ်မြို့မှာဘဟုပြုလုပ်ခဲ့တာဖြစ်ပြီးတော့တူရကီနဲ့အစ္စရေးနိုင်ငံတွေထိတုံ့ခံမှုကိုခံစားခဲ့ရတယ်လို့အမေရိကန်ဘူမိဗေဒတိုင်ထွားရေးဌာနကပြောပါတယ်
။တောင်ကိုရီးယားဘက်ကမနစ်တနင်္လာနေ့ကဗက်ပြောင်းခုံလွန်လာတဲ့မြောက်ကိုရီးယားစစ်သားတဦးကိုသူ့ရဲ့လုပ်ဖော်ကိုင်ပဲစစ်သားတွေကပြစ်ခတ်တာကြောင့်တနက်ကြီးတွေထိမှန်ခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆုံကိုကြီးကြပ်တဲ့အမေရိကန်ဥဆောင်တဲ့ကုလသမဂ္ဂကုကရေးဌာနကြေညာချက်မှာတော့မြောက်ကိုရီးယားစစ်သားကအဆောင်အချက်ထူးထူးထဲထဲချက်ထားတဲ့နယ်စပ်ကိုကားနဲ့မောင်းလာတာမှာကားဘင်းတစ်ဖက်ကမြောင်းထဲကိုနှစ်သွားတဲ့အကြောင်းအဲ့ဒီနောက်မှာတော့စစ်သားကကားထဲကနေထွက်ပြီးနယ်စပ်ကိုပြေးလာတာမှာသူ့တပ်ကနေကြီးအချက်40လောက်ပြစ်ခတ်ခဲ့တာပါထွက်ပြေးလာတဲ့မြောက်ကိုရီးယားစစ်သားကတော့တနက်ကြီးအနည်းဆုံး6ချက်လောက်ထိမှန်ခဲ့ပါတယ်ပြပြောင်းလာတဲ့စစ်သားကအပြည့်ရဆုံးအတွင်းကပူးရဲလုံချုံရေးဧရိယာတဲ့အထိအရောက်ပြစ်ထွက်လာနိုင်ပြီးအဆောက်အုံတစ်ခုကိုအကာအကွယ်ယူခဲ့ပါတယ်။ဒီနောက်မှာတော့တောင်ကိုရီးယားနဲ့အမေရိကန်စစ်သားတွေကသူ့ကိုကယ်တင်ခဲ့ပြီးစူဝွန်ကအဂျွိုင်းတက္ကသိုလ်စီရင်ကိုရဟတ်ရင်နဲ့ခေါ်ဆောင်ခဲ့ပြီးတဲ့နောက်ဒဏ်ရာတွေကိုခွဲစိတ်ကုသခဲ့ပါတယ်ရှင်
။တချို့အစိုးရအဖွဲ့တွေကမိုဘိုင်းအင်တာနက်တွေကိုဖြုတ်လိုက်တာဗီဒီယိုတိုက်ရိုက်ထုတ်လွှင့်တာမျိုးမလုပ်နိုင်အောင်ကန့်သတ်လိုက်တာနဲ့အစိုးရကိုစန့်ကျင်တဲ့မှတ်ချက်ပေးပြောဆိုသူတွေကိုတိုက်ခိုက်ဖို့ Digital ဆိုင်ရာစစ်တပ်တခုဖွဲ့စည်းတပ်ဝန်ပေးအပ်လိုက်တာဆိုတဲ့လောရက်တွေကြောင့်ကမ္ဘာတဝန်းအင်တာနက်လွတ်လပ်မှုကြာဆင်းလာနေပါတယ်။နိုင်ငံတကာကဒီမိုကရေစီအရေးနဲ့လွတ်လပ်ခွင့်တွေကိုအကဲဖြတ်တဲ့အဖွဲ့ကြီးဖြစ်တဲ့ Freedom House ကကမ္ဘာတဝန်းရှာဖွေတွေးရှိချက်တွေကို Freedom on the Net 2017ဆိုတဲ့အစီရင်ခံစာထဲမှာဖော်ပြလိုက်တာပါ။အင်တာနက်အသုံးပြုသူကမ္ဘာလူရဲ့89%ရခိုင်နှုန်းဖြစ်တဲ့နိုင်ငံပေါင်း64ခုမှ2016ဇွန်လနဲ့2019မေလအတွင်းကောက်ယူထားတဲ့ချက်လက်တွေကိုအင်တာနက်လွတ်လပ်ခွင့်နဲ့ကြာဆင်းလာတာကိုတွေ့ခဲ့ရတာပါမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ကလည်းမနစ်ကရတဲ့အမှတ်63မှတ်ထက်နှစ်ဆင့်နှိမ့်ပြီးတော့63မှတ်နဲ့အခြေအနေပိုဆိုးလာတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ
်နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်သမ္မတအာရှခီးစဉ်ဆိုင်ရာသတင်းလွှာနဲ့အရင်စပါမယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းအဲ့ဒီနိုင်ငံတွေကလူအခွင့်အရေးချိုးဖောက်မှုတွေအတွက်ဖိအားပေးပြောဆိုခဲ့တာမျိုးမရှိတဲ့အပေါ်လူအခွင့်အရေးအဖွဲ့တွေကပြစ်တင်ဝေဖန်လိုက်ပါတယ်ထရမ့်ရဲ့နောက်ဆုံးခီးစဉ်ဖြစ်တဲ့ဖိလစ်ပိုင်နိုင်ငံအရောက်မှာတော့ဆန္ဒပြမှုတွေနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရတဲ့အကြောင်းအင်ဖြူရောဆိုင်ရာ VOA သတင်းတော့ပီတာဟေးလင်းပေးပို့တဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါလိမ့်မယ်ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့ကတရင်လာနေဆန္ဒပြပွဲတွေအတွင်းအဓိကရုံးနှိမ်နင်းရေးတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားပြိပခါတွေဖြစ်ပွားခဲ့ပြီးဒေါ်နယ်ထရမ့်ရဲ့ရုပ်ပုံတွေကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြပါတယ်။ထရမ့်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရိုဟာအာဆီယံစီဝေးကြီးရဲ့ပြင်ပမှာတီးခြားတွေ့ဆုံခဲ့ချိန်မှာပဲအခုလိုဆန္ဒပြနေကြတာပါ New Patriotic Alliance အဖွဲ့က Renato Reyes ကအစည်းအဝေးအပေါ်အခုလိုဝေဖန်ပါတယ်
We believe that the meeting
ဒီစီဝေးဟာဖိလစ်ပိုင်လူမှုအတွက်ဘာအကျိုးမြတ်မှရှိစေမှာမဟုတ်ပါဘူးလူခွင့်ရေးချိုးဖောက်မှုတွေဒါပိုဖြစ်ထွန်းစေမှာပါအ
ာရှနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံရမှာလဲသမ္မတထရမ့်ကလူခွင့်ရေးကိစ္စတွေကိုရှောင်ရှားပြီးဒေတာရင်းလက်တွဲညီညီဆောင်ရွက်ဖို့ကအလေးပေးပြောဆိုပါတယ
် We want our partners in the region
ဒေတာရင်းကကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေအနေနဲ့ခိုင်မာအားကောင်းပြီးလွတ်လပ်ပြည့်စုံကြိုးဝါတဲ့နိုင်ငံတွေဖြစ်စေချင်ပါတယ်သူတို့ရဲ့ရေမှန်းချက်ပန်းနိုင်ကိုအရောက်လှမ်းနိုင်ပြီးတခြားဘသူ့ကိုမှဩဇာခံစရာမလိုတဲ့နိုင်ငံတွေလည်းဖြစ်စေချင်ပါတယ်။ဒါအင်ဒိုပစိဖိတ်ဒေသပေါ်ကျွန်တော်တို့ဘလို့ရှုမြင်တယ်လဲဆိုတာပဲဖြစ်ပါတယ်
။လူအခွင့်အရေးအဖွဲ့တွေကလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်ရှုမြင်ထားတဲ့သမရဒူတာတေးရဲ့မွေးရစေဝါနှိမ်နင်းမှုလုပ်ငန်းစဉ်တွေအတွင်းလူအများပြားတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ထရမ့်နဲ့ဒူတာတေးတို့ကြားဆွေးနွေးခဲ့မှုရှိမရှိဆိုတာနဲ့ပတ်သက်လို့သတင်းမီဒီယာတွေမှာအမျိုးမျိုးဖော်ပြနေကြပါတယ်။အင်ဂျီရောပြောခွင့်ရဆရာဟက်ကဘီဆန်ဒါစ်ကတော့ဒူတာတေးရဲ့မွေးရစေဝါရောင်းဝယ်ဖောက်ကားမှုနှိမ်နင်းတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးပြောကြားရမှာလူခွင့်ရေးကိစ္စအနေချင်းပြောပြခဲ့တယ်လို့ဆိုပါတယ်ဒါမှလည်းဖိလစ်ပိုင်ဆိုရပြောခွင့်ရဟယ်ရီရော့ကတော့စန့်ကျင်ဘက်ပြောဆိုပါရယ
် There was no mention of human rights there was no mention of extra legal killings
လူခွင့်ရေးကိစ္စတရားဥပဒေပေါင်းကျော်လွန်ပြီးတပ်ဖြတ်တာတွေနဲ့ပတ်သက်ပြီးမဆွေးနွေးခဲ့ပါဘူးဒါမှလည်းသမ္မတဒူတာတေးကမူရရောင်းဝယ်ဖောက်ကားမှုတွေကိုအဆုံးသတ်ဖို့ဘယ်လိုလှုပ်ဆောင်နေရလဲဆိုတာနဲ့ပတ်သက်ပြီးတော့အချိန်တော်ကြာအောင်ဆွေးနွေးခဲ့ကြပါရယ
်ခေါင်းဆောင်တွေဓာတ်ပုံရိုက်ခန်းစမှာလူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးပြောဆိုမှလာလို့သတင်းတောက်တယောက်ရဲ့မေးမြန်းမှုကိုတော့ဟန်တာခဲ့ပါရယ်လူခွင့်ရေးလိုကိစ္စရဲ့တင်နဲ့ပတ်သက်ပြီးလူသိရှင်ကြားပြောဆိုဖို့ရှောင်ရှားနေတဲ့ထရမ့်ရဲ့ရည်ရည်ချက်ပေါ်လူမှုကွန်ရက်ဒီပေါ်မှာလည်းပြင်းပြင်းထန်ထန်ဝေဖန်ကြပါရယ် Republican ထက်လွတ်တော်မဲ့ John McCain ကလည်း Trump ဟာဒူတာတီးနဲ့တွေ့ဆုံရမှာလူခွင့်ရေးကိစ္စရပ်ကိုဦးစားပေးမယ်ပြောဆိုခဲ့တာကြောင့်စိတ်မကောင်းဖြစ်မိတယ်လို့ Twitter မှာရေးသားပါတယ် HRW လူခွင့်ရေးအဖွဲ့ကြီးရဲ့ပြောခွင့်ရ John Sifton က
လူခွင့်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးအပြောဆိုတာဟာအဲ့ဒီလူခွင့်ရေးချိုးဖောက်နေတဲ့ခေါင်းဆောင်တွေကိုအားပေးရရောက်ပါတယ်ဒါကြောင့် BNN ကမ္ဘောဒီးယားအစိုးရလူမျိုးတွေဟာသူတို့အနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေတိုးလုံနေတဲ့ကြားမှာပဲကမ္ဘာကြီးအနေနဲ့မတိကျိုးကျွန်ပြုနေတယ်ဆိုတာမျိုးယူဆသွားစေပြီးဒါဟာသူတို့အနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေပိုကျူးလွန်ဖို့အားပေးနေတယ်လို့ဖြစ်ပါတယ
်။အာရှခီးစဉ်တွင်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးပြောဆိုလိမ့်မယ်လို့မျှော်လင့်ကြပေမဲ့ထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးပြောဆိုခဲ့တာမရှိပါဘူး။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာဖိလစ်ပိုင်မှာဒေါန်ဆန်းစုကြည်နဲ့ဒီကနေ့တီးခြားတွေ့ဆုံခဲ့ပါတယ်။နေပြည်တော်ကလည်းမနက်ဖြန်မှာတွားရောက်ဖို့ရှိတဲ့ Tillerson ဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စုတွေကိုပြစ်ပျက်သားသားသတင်းစကားပေါသားလိမ့်မယ်ဆိုပြီးယူဆနေကြပါတယ်ခင်ဗျာ
။ကိုအောင်တင်ပြခဲ့တာပါရှင်။တစ်ဆက်ထဲမှာပဲချင်းပြည်နယ်ပလဲဝဒေသမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကင်တအေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒေသခံပြည်သူတွေထပ်မံတင်းရှောင်နေကြပါဗျ။စစ်ရှောင်ပြည်သူတွေထံကိုကူညီကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ဖို့ဟာလေလုံခြုံရေးအခြေအနေကြောင့်မရောက်ရှိနိုင်သေးပါဘူး။လက်ရှိချင်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ချင်းပြည်နယ်တောင်ပိုင်းပလောဝဒေသမှာအစိုးရတပ်မတော်နဲ့ AA ခေါ်ရခိုင်လက်နက်ကင်တပ်အကြားမှဒီရက်ပိုင်းအတွင်းတိုက်ပွဲတွေပုံမပြင်းထန်လာသလိုတိုက်ပွဲဖြစ်ပွားနေတာဟာလည်းအခုဆိုရင်ရက်တတနှစ်ပတ်နီးပါးကြာမြင့်လာနေပြီဖြစ်ပါတယ်။ဒီရက်ပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို AA ခေါ်ရခိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခကအခုလိုပြောပါတယ်။
တိုက်ပွဲကတော့မနေ့ကလည်းပဲထပ်ပြီးတော့တော်တော်ပြင်းပြင်းထန်ထန်ဖြစ်ကြ။တိုက်ပွဲပြင်းလာတဲ့ဥစ္စာကတော့ခေရင်းနေကြရစားပြီးတော့တိုက်ပွဲကဒီနေ့ကတည်းကပြင်းလာတယ်။ဒီပြင်းနေမှလည်းပဲတို့ဒီဓမ္မတက်တို့ဘက်ကနေအကြီးကြီးထဲမှာ position ပြင်းနေနေလည်းပဲတို့ဒီခြေလိုက်ဒီယာနာတဝက်ရဲ့နောက်ဒုချောင်းဝါယာနာတဝက်ရဲ့နောက်ဒီဒေါ်ဒီတောင်ဆိုတဲ့ခြေရရဲ့နောက်ဒီအလေးဝါဆိုတဲ့ယာအဲ့ဒီတော့မှသူတို့ဒီဓမ္မတန်တွေကနေပြီးတော့မှလည်းလည်းကြည့်ရင်လည်းအော် data တစ်ခုလုံးကိုလေးလုံးရပါကြည့်လာတာရှိတယ်ဗျ။မနေ့ကဖြစ်တော့ရင်ဒီဓမ္မတန်တွေကနေပြီးတော့ဒီခိုင်တန်တွေဒီအခြေကျရတဲ့ data ကိုသူတို့အဲ့အလုံးလေးနဲ့ကိုထိုးကြည့်ချင်တာမနေ့ကဒီနေ့ကိုသူကထိုးကြည့်ချင်တယ်ညာ9လာဒေါ်လာဝပဲဟိုတနက်တန်းကနေနဲ့ပြန်တော့တယ်။ဒါမျိုးသူတို့လည်းလည်းကြည့်ရကြတော့အဆက်မပြတ်ကြည့်
တိုက်ပွဲပြင်းထန်တာကြောင့်ဒေသခံရွာသား200ကျော်လောက်ထပ်မံထွက်ပြေးရကြောင်းလည်းပြောပါတယ်
။ဒေသတွင်းကကြီးရသားတွေကတော့ဒေသလွတ်တဲ့နေရာတွေကိုရှောင်နေကြတယ်။ဒါတော့အခုအဲ့ဒီတလဲရှောင်ရဲ့အပေါ်ပိုင်းအဲ့ဒီဘက်မှာတော့သစ်ဆောင်ပြည်သူတွေဟိုနေရာဝန်းကျင်လောက်အဲ့ဒီဘက်ကိုရောက်နေကြပြီ။ဒါပစားနေရာတွေမှာလည်းရောက်နေကြတယ
်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ချင်းပြည်နယ်အစိုးရအဖွဲ့ကစီပင်တာယာရေးလျှက်စစ်နဲ့စစ်မှုလက်မှုဝင်ကြီးစလိုက်အိုက်ဇက်ခင်ကသူတို့ရရှိထားတဲ့ဒုက္ခသည်စီးရင်ဟာ300ကျော်လောက်ရှိကြောင်းပြောပါတယ
်။သူ့အဘက်ကအချင်းကြီးကတော့ကျွန်တို့ကြားသလောက်တိုက်ပွဲရှိနေသေးတယ်လို့ကြားပါတယ်။လုံးလုံးစေကျွန်တို့တရားဝင်အစိုးရဘက်ကရတာတော့300ကျော်ပေါ့လေ။သို့တော့ဤပြင်မှာတော့ဒီထက်လည်းများနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တို့အနေနဲ့အကြည့်ကြားတောက်ယူဖို့အခက်အခဲရှိနေသေးသေးဖြစ်ပါတယ်။ကျွန်တော်ဆိုတာအနေနဲ့ကတော့သူတို့အတွက်လိုအပ်တဲ့ရိတ်ခါဆန်ပေါ့နော်ရိတ်ခါဆန်စေဝါဘုရားကျန်ဆန်ရှိရတာဒီကဘောကျွန်တော်ထပ်ပံပေးသားဖို့အစီအစဉ်ရှိပါတယ
်ဆစ်ရှောင်ဒုက္ခတဲ့အများစုဟာရှင်းလဝကြေးရအနီးမှာခိုးလုံနေကြောင်းလည်းပြောပါတယ်ပလဝဒေတာကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူတူကတော့လူကြုံရေးအခြေအနေရဒုက္ခတဲ့တွေစီကိုတွားရောက်ဖို့ခက်ခဲနေကြောင်းပြောပါတယ်
အခုလက်ရှိအနေထားတော့ကျွန်တော်တို့လည်းကိုယ်ထောက်ပြတာတော့လက်ရှိကျွန်တော်တို့ဒီမြို့ပေါ်မှာကျွန်တော်ကွန်ပျူတာကကျွန်တော်ဖွင့်ကြတယ်ဒါနဲ့ကျွန်တော်တို့ဒီ PU ပို့ဆောင်ရေးဘိုင်းမှာကျွန်တော်သွားဖို့လာဖို့ကြာရင်နေတော့ဒီလုံခြုံရေးဘိုင်းကိုကျွန်တော်စဉ်းစားနေတဲ့အတွက်လို့ရှိကျွန်တော်တို့ဒီကိစ္စကိုစစ်ဆောင်တဲ့နေရာမှာရောက်ဖို့ဆိုတာတက်ဆန်ဆန်တဲ့ဆိုနှိမ့်လိုက်မှကျွန်တော်လုံနေပါလေကြလက်ရှိအနေထားတော့ကျွန်တော်အဲ့ဒီမှာဘာစစ်စစ်မှကျွန်တော်တို့မရောက်ဖြစ်သေးဘူးက
ြဒီလ9ရက်နေ့ကတော့ AA အပါဝင်လက်နက်ကိုင်အဖွဲ့9ဖွဲ့နဲ့ဖွဲ့စည်းထားတဲ့ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီအဖွဲ့ဝင်တွေနဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်စွန်ကော့ရှန်ဟာမြန်မာပြည်ငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒ ဒီဆွေးနွေးပွဲမှာအစိုးရတက်မတော်ဘက်ကပလောင်ကိုကန်အေအေတို့နဲ့နိုင်ငံရေးဆွေးနွေးမဲ့အလားအလာပေါ် PSLF ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးရဲ့အထွေထွေအတွင်းရေးမှူးတပ်ဖုံးကျော်ကအခုလိုပြောပါတယ
်မစပါဆုံးကိုဆန်းလာပြောပြချက်ရကျွန်တော်မေးကြည့်တာကတော့ကျွန်တော်သုံးဖက်ပေါ်တဘောထားပေါ့မြန်မာတက်မတော်ရဲ့တဘောထားဘယ်လိုရှိလဲမေးတော့မြန်မာတက်မတော်ကတော့တဘောထားတော့ပြောင်းပါပြီတွေ့ရှင်စိတ်တော့ရှိပါတယ်ဒါပေမဲ့တခြားအဖွဲ့အစည်းများလို့တန်းတူညီညီတော့မသိနိုင်ဘူးအခွင့်အရေးတော့ရမှာမဟုတ်ဘူးဆိုပြီးတော့အဲ့လိုတော့ပြောပါတယ်အထူးသဖြင့်အေးဆိုရင်တွေ့ဆုံဆွေးနွေးဖို့မဖြစ်နိုင်ဘူးလို့မြန်မာတက်မတော်ကအခုကိုမသိနိုင်ဘူးဆိုတဲ့သဘောထားမျိုးဒီမှာဆုံးဖြတ်ချက်ကျွန်တော်တို့ကရှင်းပြထားပါတယ
်ပလောင်ကူကနဲ့အေးအဖွဲ့တွေကဦးသိန်းစင်အစိုးရကငင်းချင်ရေးဆွေးနွေးဖို့ဖိတ်ခေါ်ပြီးတဲ့နောက်မှာဖွဲ့စည်းတဲ့အဖွဲ့တွေဖြစ်တာကြောင့်လည်းအေအေအဖွဲ့ကရခိုင်ပြည်နယ်အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားချိန်မှာစစ်ရေးအရထိုးနဲ့တိုက်ခိုက်တဲ့အတွက်ဒါကိုအကြမ်းဖက်လို့ရအဖြစ်သတ်မှတ်တာကြောင့်လို့ပြောပါတယ် FPNCC အဖွဲ့ကတော့မကြာမီရပိုင်းအတွင်းမှာဆွေးနွေးပွဲကျင်းပပြီးအစိုးရနဲ့တွဲဆုံဆွေးနွေးရေးအပေါ်အဖြေရှာဖို့ရှိနေပါတယ်ဒီလ၈ရက်နေ့ကပလောဝမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲမှာစစ်မှုလက်မှုသိပ်ပံကြောင်သားတဦးသေဆုံးခဲ့တယ်လို့အမျိုးသမီး၃ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်အစိုးရနဲ့တက်မတော်ဘက်ကတော့အေအေအဖွဲ့ကအရတားဆက်လီကိုပြစ်ခတ်လို့ထိခိုက်သေးဆုံးတာလို့သတင်းထုတ်ပြန်ပေမဲ့အေအေအဖွဲ့ကတော့စစ်တပ်ရိတ်ခတ်တင်လှေကိုတိုက်ခိုက်စင်မှာလမ်းကြုံလိုက်ပါလာသူတွေထိခိုက်တာလို့တုံ့ပြန်ထားပါတယ
်။ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့ထမ်းမြမနေဇက်ဒုက္ခသည်စခန်းအခြေအနေဘက်ကိုဆက်ပါမယ်ရှင်။စစ်အစိုးရရဲ့အစစ်ဆက်လက်ထက်မှာမြန်မာနိုင်ငံကထွက်ပြေးပြီးထိုင်းနိုင်ငံမှာခိုလုံနေရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုနိုင်ငံတကာတန်တမန်တွေမကြသေးခင်ကပဲလာရောက်ကြည့်ရှုခဲ့ကြပါဗျ။ထိုင်းမြန်မာနယ်စပ်ကမေလဒုက္ခသည်စခန်းမှာနိုင်ငံတကာတန်တမန်တွေလာရောက်လည်လာခဲ့ပြီးနောက်မှာတော့ရှော့ချဖြတ်တောက်ထားတဲ့ရိတ်ခါအထောက်ပံ့တွေကိုပြန်လည်ပေးအပ်လိုက်မယ်လို့လည်းဒုက္ခသည်တွေကမျှော်လင့်နေကြပါဗျ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေဖြစ်ပြီးနေရပြန်လို့ရပြီဆိုပြီးဒုက္ခသည်တွေကိုစံနဲ့အခြားအကူအညီတချို့ဖျက်တောက်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတကာကတန်တမန်တွေနဲ့အလူရှင်တွေဟာထိုင်းမြန်မာနယ်စပ်မေလဒုက္ခသည်စခန်းကိုနိုဝင်ဘာလ23ရက်နေ့ကလာရောက်လည်လာခဲ့တာပါဒီလိုလည်လာမှုတွေအတွင်းဖျက်တောက်ဖို့ရှိတဲ့စံအကူအညီတချို့ပြန်ရဖို့အခြေအနေရှိတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်အခုကကျွန်တော်စီဗီလော့ဆိုဩစတြေးလျEmbassy le pare. Pare di Thai Embassy. Obyama Embassy le pare. Australia. Ani aki ado oya UK le pare. Canada le pare. Italy ado pare. America le tu pare. Nibide adi donari ya yinna aso chono lu. Akunyi pide lu diwe. Nabi akunyi psa lai do. Akunyi ya duru lai si do. Nabi ala yu ya jira le do. Duru pyo da le donari siwi si de. ကျေတော့တချို့ကတော့ခြေတော့အခုကြီးပြင်းပေတာဒါပေမဲ့ဘယ်လောက်လဲတော့ကျွန်တော်တို့ကလည်းမသိဘူးလေအခုအညီရဒီနေ့ကတော့ပြေးထားတယ်ရိတ်ခါတယ်ပါဒီဆန်နဲ့ပတ်သက်လာတော့သူတို့ပြောကျွန်တော်ကြားတာလေမရောတော့ဘူးပေါ့အဲ့ဒီလာမယ့်လက်တစ်ဆင့်ချင်းနည်းကြည့်ပ
ါမြန်မာပြည်မှာအပြောင်းလဲတွေဖြစ်လာပြီးဆိုပြီးနိုင်ငံတကာကဒုက္ခသည်တွေအပေါ်မှာအာယုံစိုက်မှုတွေနှဲပါလာချိန်မှာဒုက္ခသည်တွေနဲ့ပတ်သက်လို့ရန်ပုံငွေနှဲလာတာတွေရိတ်ခါတွေဖျက်တောက်ခံရတာတွေဒုက္ခသည်တွေကိုပေးနေတဲ့ထောက်ပံ့မှုတွေကလည်းဆက်ပေးမပေးဆိုတာမရေရာမှုတွေဖြစ်လာပါတယ်ဒုက္ခသည်တွေအနေနဲ့နေရရင်းကိုမိမိဆန္ဒအလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားတာဖြစ်ပြီးဒုက္ခသည်တွေဘက်ကစည်ရင်းပေးသွင်းနိုင်တယ်လို့လည်းဆိုထားပါတယ်ဒါပေမဲ့လည်းဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်တွေရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ဆိုတာကတော့အခက်အခဲရှိနေတယ်ဆိုပြီးဒုက္ခသည်တွေဘက်ကပြောဆိုခဲ့တာပါအခုအခါမှာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မူတည်ပြီးအလူရှင်နိုင်ငံတွေအနေနဲ့လည်းဒုက္ခသည်တွေနေရပြန်ကြမလားဆိုတဲ့မေးခွန်းတွေကိုမေးကြတာမျိုးတွေမလုပ်တော့ဘူးလို့ဆိုပါတယ်
သူကပြန်လို့ရသလားမရလားတော့သူကမပြောသူကလည်းပြောကြတယ်ဘာလို့အခြေအနေအခုအခြေအနေကျွန်တော်တို့လည်းပြန်နေတယ်ဒါပေမဲ့သူတို့တရားပေါ့ဒုတဲ့ဟိုကတိုက်ပွဲဖြစ်လာလို့ရှိရင်ကျွန်တော်ဘယ်လိုလုပ်လဲပြန်ရင်လည်းလူရှိတယ်တကယ်ဥပပြန်ရောက်ပြီးတော့တကယ်တိုက်ပွဲဖြစ်လာလို့ရှိရင်ကျွန်တော်လူတွေကအဲဒီမှာပြန်ဝင်လို့ရမလားဒါလည်းကျွန်တော်မေးတော့သူကလည်းကျွန်တော်ဘာမှအဖြစ်မပြောဘူးခံပြမှာလည်းရှိတယ်ဒီစံပယ်မှာလည်းရှိတယ်ဆိုအထက်မြန်မာပြောရှိတော့တိုက်ပွဲတွေပြီးတော့သူကလည်းဖို့စလို့ဘူးပြန်ဘူးကလည်းသူကဘာမှမပြောရဘူးသူကလောလောဆယ်လား
ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်သတိန်းကျော်ခိုးလုံနေထိုင်နေကြပါတယ်တရားဝင်စီးရင်ရှိသူတွေကတော့သတိန်းအောက်မှာပဲရှိတဲ့အကြောင်းထိုင်းနိုင်ငံဘက်ကထုတ်ပြန်တဲ့သတင်းတွေအရသိရပါတယ်ရှင်
ရှိမှာပြ။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအခုဒီသတင်းပတ်ထဲမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲမှုအပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြသမှာဖြစ်တယ်လို့ရခိုင်မျိုးပိုင်းကြက်တဲနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်နေနဲ့ဆွေးနွေးပွဲရှိနေပါတယ်။မြန်မာရေးနဲ့ပတ်သက်လို့ရည်တည်ပြောဆိုချက်အထူးသဖြင့်တော့ဒီလက်တလောကြုံတွေ့နေရတဲ့ရခိုင်ရေးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်ဒီအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်မူဝါဒဆင်ရည်အပေါ်မှာလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပေးပို့ထားမယ်ဆိုရင် VOA ရဲ့ Daily Life Season ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အခုအင်္ဂါညတိုင်းရလေးလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှစတင်မှာဖြစ်ပါတယ်။အခုနားဆင်နေတဲ့အင်္ဂါနဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7 Jeju ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ထိုက်ကြီးညာပေးပါမယ်ရှင
်စီစဉ်ထားတဲ့အချိန်ထက်နောက်ကြပြီးချင်းပါခဲ့တဲ့နိုင်ငံ18နိုင်ငံရဲ့အရှေ့အာရှထိပ်သီးညီလာခံကိုအမေရိကန်သမ္မတတယောက်မဲ့ကိစ္စအချိန်ကပ်ပြီးတော့ဖျက်ပါတယ်ထိပ်သီးညီလာခံကိုမတက်တော့ဘဲသမ္မတထရန့်ကဖိလစ်ပိုင်ကနေထွက်ခွာဖို့ Air Force 1လေယာဉ်စီကိုထွက်ခွာသွားတာပါသမ္မတရဲ့လေယာဉ်ကအရင်စီစဉ်ထားတဲ့အချိန်ထက်နိုင်ဝက်ဆော့ပေးဖိလစ်ပိုင်နိုင်ငံနီနွိုင်အကီနိုနိုင်ငံတကာလေးစိတ်ကနေထွက်ခွာခဲ့ပါတယ်ထိပ်သီးညီလာခံမှာတော့သမ္မတထရန့်ရဲ့အစနိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်ခဲ့ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲပြီးကာလတွေမှာဝီကီလီရဲ့ Twitter ကနေသူ့ကိုတီးတန့်ပေးပို့ခဲ့တဲ့စာရီကိုသမ္မတဒေါ်နယ်ထရန့်ရဲ့သားကထုတ်ပြန်လိုက်ပါတယ်။တီးတန့်ဆက်သွယ်မှုတွေရှိခဲ့ကြောင်းအထောက်အထားတွေရရှိခဲ့တဲ့ The Atlantic စာဆောင်ကပထမဆုံးအချိန်သတင်းဖော်ပြခဲ့ပြီးနိုင်ပိုင်းအချာမှာပဲဒေါ်နယ်ထရန့်ဂျူနီယာကဝီကီလီနဲ့တီးတန့်အစာအဆက်သွယ်တွေကိုထုတ်ပြန်ခဲ့တယ်လို့အပြန်အလှန်ရေးသားထားတဲ့စာရီဟာလည်းသိအရေးမကြီးတဲ့သဘောမျိုး Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခိုက်တဲ့အညီဌာနပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ခွင့်နဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတဲရက်ကဒီကနေ့မှပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုတိုက်တွန်းပြောဆိုပါတယ်ဒါပြင်ဒီကနေ့မနီလာမှာကျင်းပတဲ့အာဆီယံကနေဒါထိပ်သီးညီလာခံမှာလည်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူကဘင်္ဂလားဒေ့ရှ်ဘက်ရောက်ရှိနေတဲ့မွတ်စလင်တွေဌာနပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမှာအာဆီယံစည်းဝေးတက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့လည်းတီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
တဲ့ရင်အချင်းချက်ကိုမတ်တင်ကြီးထိုက်ကြီးညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လို့ရမှုကမဆုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rinkups ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုဖန်ယူနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.